2015လေးရောက်လာပြီဆိုတော့အင်တာနက်ကိုပို့ပြီးတော့လွတ်လွတ်လပ်လပ်နဲ့မြတ်မြတ်တတသုံးလာနိုင်ကြမယ်ထင်ပါရဲ့ကိုသားညုံဦးရေ
မြန်မာပြည်မှာပြောနေတာလားမဆင်မြတ်မောကအမေရိကမှာတော့လွတ်လပ်လပ်သုံးနိုင်ကြတာပဲမဟုတ်ဘူးလားဗျာ
ဒီကမ္ဘာလုံးမှာပြောတာကိုသားညုံဦးရေ World Wide Web Foundation ရဲ့ Web Index စတင်အရဆိုရင်တော့ American ရဲ့ Internet လွတ်လပ်မှုကလည်းပြီးခဲ့တဲ့2014တုန်းကတော့ကျသွားတယ်တဲ့ကိုသားညုံရဲ့
World Wide Web Foundation ဆိုတာ Internet ကိုထွင်ခဲ့သူဖွဲ့ထားတဲ့အဖွဲ့အစည်းဟုတ်တယ်မလားဗ
ျဟုတ်တယ်လေ www. ကိုထွင်ခဲ့တဲ့ Computer ပညာရှင် Tim Berners-Lee ရဲ့အဖွဲ့ပေါ့သူ www. ကိုထွင်ခဲ့လို့အခုကျွန်တော်တို့ Internet စာမျက်နှာတွေတစ်ခုပြီးတစ်ခုစီကိုဝင်ကြည့်လို့ရနေတာပေါ့သူတို့ World Wide Web Foundation ကကမ္ဘာတဝိုင်းအင်တာနက်ကိုလွတ်လွတ်လပ်လပ်နဲ့အကျိုးရှိရှိအသုံးပြုနိုင်ဖို့ဆောင်ရွက်နေတဲ့အဖွဲ့မလားအဲဒါကြောင့်နှစ်တိုင်းကမ္ဘာပေါ်မှာအင်တာနက်ရဲ့သက်ရောက်မှုကိုပြတဲ့ Web Index အညွှန်းစီရင်ခံစာထုတ်တယ်လေအင်တာနက်ကြောင့်စီးပွားရေးလူမှုရေးနိုင်ငံရေးပိုင်းမှာတိုးတက်မှုတွေအကျိုးအမြတ်တွေရရှိတဲ့အပေါ်မှာအခြေခံပြီးတော့မှနိုင်ငံတွေကိုအမှတ်ပေးအဆင့်သတ်မှတ်တာပေါ့
World Wide Web Foundation စစ်တမ်းထဲမှာဘယ်နိုင်ငံကအမှတ်အများဆုံးရလဲဗျ
2014ခုနှစ်အတွက်အမှတ်အများဆုံးအမှတ်အပြည့်တရာနဲ့နံပါတ်1နေရာရတာကတော့ဒန်မတ်နိုင်ငံကိုသားညုံရဲ့ထိပ်ဆုံးနိုင်ငံ5ခုမှနံပါတ်4နေရာရထားတဲ့ UK ကလွဲလို့ကြန်နာကဒီဥရောပမြောက်ပိုင်းစကန်ဒီနေးဗီးယားနိုင်ငံတွေကြီးပဲအမေရိကန်ကတော့မှနံပါတ်6နေရာမှာပဲရှိတယ်2013ခုနှစ်တုန်းကတော့အမေရိကန်ကနံပါတ်4နေရာမှာအခုတော့နံပါတ်6ကိုကျသွားတာပ
ါစစ်စစ်ပေါင်းဘယ်နှစ်နိုင်ငံလဲဗျမြန်မာနိုင်ငံရောသူတို့ရဲ့စစ်တမ်းမှာပါသလား
သူတို့အစီရင်ခံစာကကမ္ဘာနိုင်ငံပေါင်း86နိုင်ငံကအင်တာနက်သုံးစွဲမှုအခြေအနေကိုလေ့လာထားတာပါမြန်မာနိုင်ငံကတော့သူတို့ရဲ့ web index အဆင့်သတ်မှတ်မှုအရဆိုရင်တော့85နေရာမှာရှိပါတယ်မြန်မာနိုင်ငံရဲ့အောက်မှာအီသီယိုးပီးယားနိုင်ငံပဲကျန်တော့တဲ့ကိုသားညွှန်ပြရ
ပုံမှန်အဖြစ်သူတို့အမှတ်ပေးတဲ့နေရာမှာလူတိုင်းအင်တာနက်ကိုသုံးနိုင်သလား online ပေါ်မှာအချက်လက်တွေပြပြဆုံပေးနိုင်သလားလွတ်လပ်လပ်ပုံဝင်လင်းလင်းအင်တာနက်သုံးနိုင်ကြသလားအင်တာနက်ကနေအခွင့်အရေးလုတ်ကင်နှံစွမ်းတွေပိုရလာသလားဆိုတာတွေပေါ်မှာခြေခံပါတယ်
ပြီးခဲ့တဲ့2014ခုနှစ်ထဲမှာအင်တာနက်ကိုလုံးဝမသုံးနိုင်ကြတဲ့သူကတန်းထောင်ချီရှိနေတဲ့တစ်ချိန်တည်းမှာပဲအွန်လိုင်းပေါ်ကအချက်အလက်တွေကိုအစိုးရတွေကစင်ဆာဖြတ်တာစောင့်ကြည့်ထောက်လန်းတာတွေလည်းပိုများလာတယ်လို့အစီရင်ခံစာထဲမှာပြောထားပါတယ်။အင်တာနက်ဟာမငြိမ်မျှမှုတွေကိုကူညီတိုက်ဖြတ်နိုင်ပါတယ်။ဒါပေမဲ့အင်တာနက်ကိုသုံးဖို့လူတိုင်းတတ်နိုင်ကြမှလွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်မှုရှိမှအင်တာနက်သုံးဆွဲသူတွေရဲ့လွတ်လပ်ခွင့်ကိုအကာအကွယ်ပေးနိုင်မှသာမငြိမ်မျှမှုတွေများနေတဲ့ကမ္ဘာကြီးမှာအင်တာနက်ကအကူအညီတက်ညှိပေးနိုင်မှာဖြစ်တယ်လို့ Tim Berners-Lee ကသူ့ရဲ့အစီအစဉ်စာနဲ့ပတ်သက်လို့ပြောထားပါတယ်
။အင်တာနက်သုံးနိုင်ဖို့ကလူတွေရဲ့အခြေခံအခွင့်အရေးတစ်ခုအနေနဲ့အသိမှတ်ပြုသင့်တယ်လို့လည်းပြောသေးတယ်မဟုတ်လားဗျ။ Huffington Post မှာအဲ့ဒါကိုအဓိကထားပြီးတော့ဆောင်းပါးရေးထားတာဖတ်လိုက်ရပါတယ
်။ကမ္ဘာပယ်နေရာမှာပဲဖြစ်ဖြစ်အင်တာနက်အသုံးပြုသူတွေရဲ့လွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့လိုအပ်တယ်။နိုင်ငံရေးအရာပဲဖြစ်ဖြစ်စီးပွားရေးအရာပဲဖြစ်ဖြစ်အင်တာနက်ဆက်သွယ်မှုတွေအပေါ်မှာထောက်လှမ်းနှောက်ယှက်နေတာတွေမလုံနိုင်ဖို့ခိုင်မာတဲ့ဥပဒေပြဋ္ဌာန်းချက်တွေလုပ်ဖို့လိုအပ်တယ်ဆိုတာကိုလည်း Tim Berners-Lee ကပြောထားတာပ
ါသူတို့စစ်တမ်းကောက်တဲ့နိုင်ငံတွေရဲ့ဒီ84ရာခိုင်နှုန်းမှာ online ပေါ်ကနေအကြီးအကျယ်စောင့်ကြည့်ထောက်လှမ်းတာကိုတားဆီးဟန့်တားတဲ့ဥပဒေတွေအားနည်းတယ်တချို့နိုင်ငံတွေမှာဆိုရင်လုံးဝတော့မရှိဘူးဆိုတာကိုလည်း Web Index အစီအစဉ်စာကထောက်ပြထားသေးတယ်မဟုတ်လားဗျ UK America ပြင်သစ် Australia Canada အဲ့ဒီနိုင်ငံတွေမှာတော့မှonline privacy ကိုအကာအကွယ်ပေးတဲ့ဥပဒေတွေအားနည်းတယ်လို့ပြောထားတယ်ဗ
ျနိုင်ငံပေါင်း86နိုင်ငံရဲ့40ရာခိုင်နှုန်းမှာဒီအကဲဆက်တဲ့ online ပေါ်ကရေးသားချက်တွေကိုအသင့်အတင့်ဒါမှမဟုတ်ရင်တော်တော်လေးဆိုးဆိုးဝါးဝါအထီကိုပိတ်ပင်ဆန်ဆာဖြတ်ကြရတယ်လေ online ပေါ်မှာပြုမှုရေးသားတာကိုအကြီးအကျယ်ကန့်သက်တားဆီးထားတဲ့နိုင်ငံတွေမှာနေထိုင်နေကြရသူတွေကလည်းစစ်တမ်းကောက်တဲ့နိုင်ငံတွေက internet သုံးနေကြသူထက်ဝက်နီးပါးလောက်ရှိတယ်လို့ပြောထားပါတယ
်အခုကမ္ဘာစီးပွားရေးကိုကြည့်လို့ရှိရင် online ပေါ်မှာအခြေခံတဲ့ best ကိုဥတီနေပြီဆိုတော့စီးပွားရေးတိုးတက်မှုအတွက်လူတိုင်းအင်တာနက်သုံးနိုင်ကြဖို့သုံးတဲ့အခါမှာလဲလွတ်လပ်လပ်နဲ့သုံးနိုင်ခွင့်ရဖို့ကအရေးကြီးပြီဆိုတာကိုလည်းဒီအစီအစဉ်စာကသတိပေးထားပါသေးတယ
်စစ်တမ်းထဲမှာဒီအမှတ်အများဆုံးနဲ့အစ်စ်နေရာထိပ်ပိုင်းရောက်တဲ့စကန်ဒီနေးဗီးယားနိုင်ငံတွေကလွတ်လပ်တဲ့အင်တာနက်ကိုအားပေးတယ်အွန်လိုင်းပေါ်ကဘယ်လိုမျိုးသတင်းအချက်အလက်ကိုမဆိုလူတိုင်းရရှိနိုင်ဖို့ဖွင့်ပေးထားတယ်ဆိုတာကိုလည်းချီးကျူးစရာအဖြစ်နဲ့ဥပမာပေးတယ်လေနောက်တစ်ခုကအင်တာနက်ကြောင့်နိုင်ငံတစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့လူအခွင့်အရေးအခြေအနေတိုးတက်မှုကအဲ့ဒီနိုင်ငံရဲ့ချမ်းသာကျွယ်ဝမှုနဲ့လည်းအများကြီးသက်ဆိုင်နေတာကိုတွေ့ရတယ်လို့ဆိုပါတယ်လူတဦးချင်းစီရဲ့ဝင်ငွေပိုများတဲ့နိုင်ငံတွေမှာအင်တာနက်ကြောင့်စီးပွားရေးနိုင်ငံရေးလူမှုရေးဘိုင်းမှာတိုးတက်မှုတွေပိုပြီးတော့ရှိတာကိုတွေ့ရပါတယ်တဲ့
တိုးတက်ချမ်းသာတဲ့နိုင်ငံတွေမှာပါတဲ့အမေရိကန်မှာတော့လူတိုင်းအင်တာနက်ကိုမသုံးနိုင်ကြသေးဘူးဆိုပဲဗျအမေရိကမှာကလူချမ်းသာတွေတက္ကသိုလ်ပွဲရပညာတတ်တဲ့လူရန်စားတွေနဲ့နေဘက်ကဆင်းရဲပြီးတော့အခြေခံပညာအဆင့်မဲ့ရှိကြသူတွေကြားမှာအင်တာနက်သုံးစွဲမှုကအတော်ကြီးကွာခြားနေသေးတယ်လို့ World Wide Web Foundation ရဲ့အမှုဆောင်ရာရှိချုပ် Angelina ကနှိုင်းယှဉ်ပြပါတယ
်။အမေရိကမှာအင်တာနက်ကိုချိတ်ဆက်သုံးစွဲနိုင်တဲ့ရာဂိုင်းနှုန်းက85ရာဂိုင်းနှုန်းမှာပဲရှိနေတယ်လို့ဆိုပါတယ်။အာရှကတောင်ကိုရီးယားနိုင်ငံမှာတော့မှ လူတိုင်းအင်တာနက်သုံးစွဲနိုင်မှုက100နီးပါးရှိနေပြီတဲ့အဲဒါကြောင့် World Wide Web Foundation ရဲ့2014 Web Index အညွှန်းမှာအဆင့်10ရဲကိုဝင်တဲ့တခုတည်းသောအာရှနိုင်ငံအဖြစ်နဲ့တောင်ကိုရီးယားနိုင်ငံကအဆင့်9နေရာမှာရှိနေပါတယ်ရှင်။